မင်္ဂလာပါခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအသစ်ပြန်ရေးမလားဆိုတာကိုပြည်သူလူထုသဘောထားကောက်ခံသွားဖို့ရှိပြီးရလာတဲ့အဖြေလက်တွေ့လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုလွှတ်တော်ကိုပြန်တင်ပြသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ်ရန်ကုန်ရုံးချုပ်မှာပြုလုပ်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးပွဲပြီးဒေါက်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကအင်တာမဒီမိုကရေစီအစတင်နေတာကြောင့်ပြေလို့ပြင်ုံများမလောက်ဘူးဒီတစ်ခုလုံးကိုဖျက်ပြီးတော့အသက်ရေးဆွဲရမယ်ဆိုပြီးတော့လူကြီးတဲ့အဖွဲ့အစည်းများပုံပုံများရှိပါတယ်အဲ့ဒါလေးကျွန်တော်တို့တင်ပြအောင်ဘာကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ုံနဲ့တော့မဖြစ်ဘူးတစ်ခုလုံးပြပြီးတော့ဆွဲတင်တယ်လို့ယုံကြည်မှုရှိတယ်လေဆိုတော့ကျွန်တော်တင်ပြမယ်တင်ပြပြီးတော့ဒီလိုအားလုံးကိုပြန်ပြီးတော့ရေးဆွဲမယ်ဆိုရင်ဘယ်လိုနည်းတွေရှိလဲပေါ့နော်ဖြစ်နိုင်တဲ့နည်းတွေလက်တွေ့ကျကျသုံးနိုင်မဲ့နည်းတွေဒါပေမဲ့ဖြစ်နိုင်မဲ့အကျိုးဆက်ဟုတ်ရှိတယ်ဆိုတော့ပြုပြင်ပါတောင်းရေးဆိုတဲ့ဒီလိုပဲပြုပြင်တဲ့အခါမှာလက်တွေ့ကျကျကျွန်တော်တို့သုံးနိုင်တဲ့နည်းတွေဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်ဒါတွေကိုကျွန်တော်တို့ရှင်းပြပြီးတော့ပြည်သူတွေရဲ့ border ကိုကျွန်တော်တို့ရယူမယ်ပေါ့ပြည်သူတွေအနေနဲ့ဘက်ကနေပြီးတော့ဘယ်လိုအသံပြန်ထွက်လာလဲကျွန်တော်တို့ထင်တာပေါ့နော်ဟိုဒါကျွန်တော်ယုံကြည်တာထင်တာဟုတ်မယုံကြည်တာပါပြည်သူတွေရတော့ဒါပြင်ကိုပြင်ရမယ်လို့တော့ဟိုလက်ခံနိုင်မယ်လို့ကျွန်တော်ထင်ပါတယ်
တော်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်လက်ရှိအခြေခံဥပဒေကိုဖျက်ပြီးတော့အသစ်ရေးဆွဲပြထားမယ်ဆိုရင်လက်ရှိအစိုးရအလွှတ်တော်စတဲ့နိုင်ငံရေးအခင်းအကျင်းတွေကိုဖျက်သိမ်းရရောက်တဲ့အတွက်ကြားကာလဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်တွေကအတိုင်းအမြစ်ကိုဦးဆောင်မလဲဆိုတာကိုပါထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြည်အောင်စုတန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီဒီမိုကရက်ဦးထေးဦးကပြောလိုက်ပါတယ်။အောက်တိုဘာ၄ရက်က RFN နဲ့မေးမြန်းရမှာဦးထေးဦးကအခုလိုဖြေလိုက်တာဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်။အသစ်ဆွဲလို့လည်းရတယ်။နော်။ပြင်ပြီးတော့မှရှိပြီးသားဥပဒေကိုနော်ပို့ပြီးတော့မှဟိုအတုံးဝင်အောင်ပေါ့နော်ပို့ပြီးတော့မှလူတိုးတက်အောင်ပြင်နေဆိုတဲ့ဥစ္စာလည်းရှိပါတယ်နောက်ခုလုံးလုပ်လို့ရတယ်သူတော့လည်းပဲဟိုပုံစံတွေကတော့မတူအခုဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေ2008ကိုလက်ခံထားတယ်လက်ခံထားတဲ့အတွက်ဒီဥပဒေနဲ့ပဲအညီလို့ရတယ်အဲ့ဒီဥပဒေထဲမှာအစ်စ်ဆွဲပါဆုံးပေါ့ဒီချက်ကနော်ပြင်နိုင်တယ်ဆိုတာနိလန်းနေပါတယ်ဒါကြောင့်ပြင်နိုင်တယ်ဆိုရင်တော့ဒီဥပဒေပေါင်းတွေကနေပြင်သွားနိုင်တဲ့အခြေအနေမျိုးရှိတယ်အစ်စ်ဆွဲတာမပါတဲ့အတွက်အသစ်ဆွဲခြင်းနဲ့ဆိုရင်တော့ဒါဖျက်ပြရမယ်။ဖျက်ပြရမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေလက်ရှိရှိနေတဲ့အခြေခံဖွဲ့စည်းပုံအခြေခံဥပဒေရပေါ်ပေါက်လာတဲ့ဖွဲ့စည်းပုံတွေပြတ်သွားတာနဲ့မျှပေါ်ပေါက်လာတဲ့ဖွဲ့စည်းတွေလည်းပြတ်သွားတာ။ဥပမာဖြင့်အစိုးရပြတ်သွားမယ်။ဒီလွတ်တော်ပြတ်သွားမယ်။ကျွန်တော်တို့ကိုယ်စားလှယ်မဟုတ်တော့ဘူး။ကျွန်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေရအထူရေးကော်ပိုရိတ်နဲ့တက်လာတဲ့တွေ့ကျွန်တော်လည်းမရှိတော့ဘူး။ဖွဲ့စည်းပုံအခြေခံဥပဒေရတရားဝင်ပြီးပြုလုပ်ပေးထားတဲ့ပါတီတွေလည်းမရှိတော့ဘူး။အဲ့လိုဆိုရင်နော်အဲ့လိုတွေပြတ်သွားရင်ဘယ်လိုမှဥဆောင်ပြီးလုပ်မလဲ။ဥဆောင်မှုတစ်ခုတော့ရှိရမှာပေါ့အဲ့ဒါစဉ်းစားနိုင်ဖို့လိုတယ်အဲ့ဒါဒီတော်တော်လေးရှုပ်ထွေးတယ်လို့ကျွန်တော်မြင်တယ
်ချက်ခိုင်ဖွံ့ဖြိုးရေးပါတီဒီကိုခရဦးထေးဦးပြောသွားတာဖြစ်ပါတယ်တက်မတော်ဆိုတာပြည်သူတွေကိုကာကွယ်ဖို့နဲ့အတိုင်းပြည်ကိုကာကွယ်ဖို့ပဲဖြစ်စေခြင်းနဲ့နိုင်ငံရေးထဲမှာပါတဲ့တက်မတော်မဖြစ်စေခြင်းမူလို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်အော်တိုဘာ1ရက်ကပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးခန်းမှာသတင်းတောက်တွေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်တက်မတော်ရဲ့ခံစားချက်ဆိုတာပြည်သူကိုကာကွယ်ဖို့တိုင်းပြည်ကိုကာကွယ်ဖို့အဲ့ဒီဘယ်လိုမှမနိုင်ငံရေးတဲ့ပုံပါတယ်တမတော်အမေ။တော့ပြည်သူလူထုကလည်းရွေးချယ်ထားတဲ့ရတ္တာဆိုတာတမတော်အတွက်အားတောင်ကြွ။အဲ့တော့ဒီတမတော်အနေနဲ့တော့အဲ့ဒီခံစားပြနေပြီ။အဲ့ဒီအမြင်ကအဲ့လိုတမတော်ကတကယ်ကိုအရေးကြီးပြေသွားပြီးတော့ကမ္ဘာစံတင်ပြီးပြီးတော့ပြည်သူလူထုကလည်းပေါက်ခံအားပေးကြည့်လို့ပြီးတော့ခုနေရမှာပုံနေတဲ့တမတော်မျိုး
အခုတော့မှနောက်ထပ်သတိထားမိတဲ့ဇာတ်ကောင်ကတော့ရခိုင်ပြည်နယ်ရောက်နေခဲ့တဲ့သမရဦးသိန်းစိန်ပြောလိုက်တဲ့ဇာတ်ဖြစ်ပါတယ်စစ်တွေမြောက်ဦးကြောက်တော်မောင်တော်နယ်မြေတွေကိုရောက်ရှိနေချိန်မှာအတန်တွဲမြုပ်နယ်အတွင်းတာမန်အငင်းပွားမှုတစ်ခုကနေရိဘက်ခတ်တချို့ပေါ်ပေါက်ခဲ့တဲ့အကြောင်းသူခီးစင်နဲ့အချိန်ကြိမ်လှုပ်ဆောင်ခဲ့တယ်လို့တော့တန်တရားဖြစ်เสียရှိကြောင်းဦးသိန်းစိန်ကပြောကြားခဲ့ပါတယ
်အခုကနာမည်ကတော့ကမ္ဘာမှာနာမည်ဆိုးနေတော့ကျွန်တော်တို့ကထောက်ပါပြီတော်တော်လည်းပဲ regional မှာလည်းကျွန်တော်တို့ကနားလည်မှုရှိပါတယ်ကျွန်တော်တို့လိုက်ပြီးတော့ရှင်းလင်းပြတာကမှသူနားလည်သဘောပေါက်အခုလောသမကမှာဒီနေ့ပေါ်ပြီးတော့ရှင်းပြပြတဲ့ခါမှာသူတို့နားလည်သဘောပေါက်အကြီးကြီးတော့နောက်ထပ်ထပ်ပြီးတော့မဖြစ်ဘူ
းအခုတော့မမသားသားစကားများအစီအစဉ်ရလောက်ပါခင်ဗျာကြည့်စုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်